ကျမနိုင်ငံသားရဲ့ဝင်ကြီးတာရိုခွန်တို့လာမယ့် January လထဲမှာမြန်မာနိုင်ငံကိုသွားတဲ့အခါမှာရခိုင်ပြည်နယ်ကရိုဟင်ဂျာပြစ်ဒဏ်ကိုလူအခွင့်ရေးပြဿနာအဖြစ်ရှုမြင်ပြီးတော့ချင်းကပ်ဆောင်ရွက်တင်တယ်လို့ဂျပန်နိုင်ငံသားတချို့ကတိုက်တွန်းနေကြပါတယ်။ဂျပန်အစိုးရရဲ့အသုံးစရိတ်ဘတ်ဂျက်မြင့်မားနေတာကြောင့်ဂျပန်အစိုးရပေါ်ဝေဖန်မှုတွေတိုးနေချိန်မှာရခိုင်ဒေသကိုဂျပန်နိုင်ငံကပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေဟာထိရောက်မှုရှိမရှိဆိုတာကိုဂျပန်လွှတ်တော်မှပြန်လည်တင်ပြနိုင်ဖို့အတွက်နိုင်ငံသားရေးဝန်ကြီးခွန်နိုကိုယ်တိုင်ရခိုင်ဒေသကိုသွားရောက်လေပတ်တာဖြစ်ကြောင်းသုံးသပ်သူတွေကလည်းရှိပါတယ်။ကုညဝင်းအောင်ကစူးစီးတင်ဆက်ထားပါတယ်ရှင်
။ဂျပန်နိုင်ငံသားရေးဝန်ကြီးထာရိုခွန်နိုဟာဇန်နဝါရီလအလယ်ပိုင်းမြန်မာနိုင်ငံကိုသွားရောက်ဖို့ရှိပြီးတူကီစင်အတွင်းရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံနေရာချတာရေးအတွက်ပြင်ဆင်ဆောင်ရွက်နေတာတွေကိုသွားရောက်လေပတ်ကြည့်ရှုဖို့ရှိတယ်လို့ဂျပန်သတင်းတွေမှာဖော်ပြပါတယ်။နိုင်ငံသားဝန်ကြီးခွန်နိုဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံဖို့ကိုဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိတယ်လို့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဂျပန်အစိုးရရဲ့အစိုးရမှုတွေကိုတင်ပြဆွေးနွေးသွားဖို့ရှိတယ်လို့ဂျပန်အစိုးရတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကိုးကားပြီးဂျပန်ကျိုတိုသတင်းမှာပြီးခဲ့တဲ့ရက်ပိုင်းကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာရိုဟင်ဂျာလူမျိုးဆိုတာမရှိဘူးလို့ဒေသခံရခိုင်တိုင်းရင်းသားတွေကရောမြန်မာနိုင်ငံသားအများစုကပါလက်မခံငြင်းပယ်ထားပေမဲ့ရိုဟင်ဂျာပြည်ထနာကိုလူအခွင့်ရေးပြည်ထနာအဖြစ်ရှုမြင်ပြီးချင်းကပ်ဆောင်ရွက်တင်တယ်လို့ဂျပန်နိုင်ငံသားသတင်းစာဆရာဦးရွှေဘခေါ်မစ္စတာဟီဆာအိုတာနာဘက်ကပြောပါတယ
်ဂျပန်အစိုးရအနေနဲ့ရိုဟင်ဂျာဆိုတာကလူအခွင့်ရေးပြည်ထနာနဲ့လူခါရောက်နေတဲ့ဆိုတာတည်ထားပြီးချင်ပါရဲ့အဲ့ပါကနိုင်ငံတကာရေးဝန်ကြီးအနေနဲ့အခုလက်ရှိအခြေအနေကိုကြည့်ကြည့်တယ်လေမြန်မာဆွေရကောင်းဆောင်တဲ့အနေနဲ့ဆွေနေကြည့်တယ်လေဒီချောက်တဲ့ပြင်းရှိနိုင်တဲ့ဒီရန်ကိုရှားရမှာဂျပန်အနေနဲ့ပူပေါင်းဆောင်ရွက်နိုင်မယ်ဆိုရင်ဒါတော့အကျိုးရှိနေပြင်ရတယ်ခင်ဗ
ျလာမယ့်ဇန်နဝါရီလနိုင်ငံတကာရေးဝန်ကြီးခွန်နိုရဲ့ခီးစဉ်ဟာသူနိုင်ငံတကာရေးဝန်ကြီးဖြစ်လာပြီးနောက်ပထမဦးဆုံးသောမြန်မာပြည်ခီးစဉ်လည်းဖြစ်ပါတယ်ဂျပန်နိုင်ငံထဲမှာလည်း2018ဘန်နာနှစ်အတွက်ဂျပန်အစိုးရရဲ့အသုံးစရိတ်ဘတ်ဂျက်ဟာအမြင့်မားဆုံးဖြစ်နေပြီးဂျပန်အစိုးရပေါ်ဝေဖန်မှုတိုးနေခြင်းဖြစ်တာကြောင့်ရခိုင်ဒေသကိုဂျပန်နိုင်ငံကလက်ရှိပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေထိရောက်မှုရှိမရှိဆိုတာကိုဂျပန်လွှတ်တော်မှပြန်လည်တင်ပြနိုင်ဖို့နိုင်ငံသားဝန်ကြီးခွန်နိုကိုယ်တိုင်ရခိုင်ဒေသကိုသွားရောက်လည်ပတ်တာဖြစ်နိုင်ကြောင်းဂျပန်မြန်မာအရေးသုံးသပ်သူဦးကျော်ကျော်ဆိုကမြင်ပါတယ်
အခုလောလောဆယ်မှာ2018ဘန်နာရီနှစ်အတွက်ဂျပန်ဆိုရဆိုဘတ်ဂျက်ကိုအကြည့်ပြလိုက်ပြီအဲ့ဘတ်ဂျက်ကဒါဂျပန်ရဲ့သမိုင်းမှာဒါအများဆုံးပဲဒါမဲ့ဇန်နဝါရီလလယ်မှာဆက်တော့ပြန်စမှာအဲ့ဘတ်ဂျက်ကဆက်ကမှဆွေးနွေးကြတဲ့ခါကျတော့အဲ့စေတနာကတက်လာမလို့ဂျပန်ဆိုရဒီဖိုက်တော့ကြောင့်ဘတ်ဂျက်ဆိုရအသုံးပြုကြည့်ကိုဆင်းရဲကြနဲ့တေကစီစဉ်နဲ့သုံးဆွဲနေပါတယ်ဆိုတာပြချင်တဲ့အတွက်ကြောင့်သူတို့သွားလိုက်ရမှာလေအချက်တစ်ချက်တော့ပါလိမ့်မယ်
ပြည်ကနေအိုဂိုလာကအာဆာခေါ်ရွင်ညာအကျံဖဲအုပ်စုကရခိုင်မျိုးပိုင်းလုံချုံကြီးကင်းစခန်းတွေကိုဝင်တိုက်ခဲ့ပြီးနောက်ပိုင်းမြန်မာလုံချုံကြီးတပ်တွေရဲ့နေမြေရှင်းလင်းဖြစ်စဉ်အတွင်းရွင်ညာ6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံသွားကြတာကြောင့်အဲ့ဒီရွင်ညာဒုက္ခသည်တွေကိုရခိုင်ပြည်နယ်ထဲမှာပြန်လည်လက်ခံဖို့မြန်မာအစိုးရကနိုင်ငံတကာကိုကတိပေးထားတာပါအဲ့ဒီဒုက္ခသည်တွေပြန်လည်နေရာချတာရေးအတွက်ဂျပန်အစိုးရကလည်းလူသားချင်းစာနာမှုအကူအညီတွေပေးနေပါတယ်။ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်ဖိအားပေးနေပေမဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအလားအလာကောင်းတွေရှိနေတဲ့မြန်မာနိုင်ငံနဲ့ပုံမှန်နီးစပ်တဲ့ဆက်ဆံရေးကောင်းတွေထူထောင်ဖို့ဂျပန်အစိုးရကပုံပြီးလှူလာနေကြောင်းဂျပန်သတင်းစာဆရာဦးရွှေဘကသုံးသပ်ပါတယ
်။နိုင်ငံတကာတိုင်းဝန်ကဒီလူ့ကိုသိရတဲ့ပတ်သက်ပြဿနာအနေနဲ့ဆိုရင်နေတဲ့အတွက်ဒီမှာဆိုရအနေနဲ့စူးစမ်းပြီးတော့ဆောင်ရွက်ပြီးတော့ဒီပြဿနာကိုဖြေရှင်းပြီးတော့အဲ့ဒါကိုတော့ဘာလို့ပြဖို့လိုတယ်လို့အားသေးကပြောတယ
်။ဒါရီအပြင်မြောက်ကိုရီးယားကနျူကလ িয়ার ဆန်းသက်ဖောက်ကွဲမှုကိုလက်တုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့စနေမာလာကကုလသမဂ္ဂလူညွင့်ကောင်စီမှချမှတ်လိုက်တဲ့မြောက်ကိုရီးယားဆန်ရဆုံးဖြတ်ချက်ကိုမြန်မာနိုင်ငံအနေနဲ့မပြတ်မကွက်လိုက်နာဆောင်ရွက်ဖို့ကိုလည်းနိုင်ငံရေးဝန်ကြီးခွန်တို့ကဒေါ်ဆန်းစုကြည်ကိုတိုက်တွန်းမှုရှိတယ်လို့ဂျပန်သတင်းတွေကရေးပါတယ်။လက်ရှိအချိန်ထိမြန်မာနိုင်ငံဟာမြောက်ကိုရီးယားနိုင်ငံနဲ့တန်တမာဆက်ဆံမှုရှိနေတယ်လို့စီးပွားရေးအရလည်းအပြန်အလှန်ဆက်ဆံမှုတွေရှိနေပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ဆက်ပေးထားတာဖြစ်ပါတယ်။